တီရီလင်ကနိုင်ငံအရှေ့ပိုင်းကကာမိုနီယာမြို့မှာလုံခြုံရေးတပ်ဖွဲ့နဲ့လက်နက်ကိုင်အဖွဲ့တစ်ဖွဲ့တို့တောက်ကြနေကြကအပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အင်ကိုဒီကနေ့ရှင်းလင်းရမှာတော့အပြင်းအထန်ဒဏ်ရာရထားတဲ့အမျိုးသမီးတဦးနဲ့ကလေးတဦးကိုရှာဖွေတွေ့ရှိလိုက်ပါတယ်။သူတို့နှစ်ယောက်စလုံးကိုတော့ဆေးရုံတင်ထားပါတယ်။အပြန်အလှန်ပစ်ခတ်ပြီးတော့ပောက်ကွယ်မှုတွေဝါဖြစ်ပွားခဲ့တဲ့အဲ့ဒီအိမ်နဲ့အနီးတစ်ဝိုက်မှာအလောင်း15လောင်းကိုတွေ့ရပြီးတော့အဲ့ဒီထဲမှာကလေးငယ်6ဦးပါဝင်တယ်လို့စစ်တပ်ပြောခွင့်ရသူကပြောပါတယ်။ပောက်ကွယ်မှုတွေကတော့အသေးခံပုံကွဲသူတွေကြောင့်ဖြစ်ပုံရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီအိမ်ထဲမှာရန်တောင် 15 တောင် IS အစွန်းရောက်တွေရဲ့ဝတ်စုံ၊တပ်မဏိဂုံးဒီတွေ၊ဒရုန်းယာဉ်တစ်ခု၊ laptop ၊ computer တစ်လုံးနဲ့ Vanguard တစ်စီးကိုပါရှာဖွေတွေ့ရှိခဲ့တယ်လို့သီရိလင်္ကာနိုင်ငံထုတ် The Daily Mirror သတင်းစာကဖော်ပြပါတယ်။ပြည်ခရက်တနင်္ဂနွေနေ့ကပဲခရီးယံဖျားကျောင်းနေတဲ့ဟိုတယ်တွေမှာအသေးခံပုံခွဲတက်ခိုင်မှုတွေကြောင့်လူပေါင်း150ဝန်းကျင်သေဆုံးပေးရတဲ့ချီတန်ရာရခဲ့တာပါ။အဲ့ဒီဖျားနောက်ပိုင်းအကြမ်းဖက်တက်ခိုင်မှုတွေထပ်ပြီးဖြစ်လာနိုင်တဲ့ဆိုတော့တရားဝင်သတင်းတွေထွက်ပေါ်လာတာကြောင့်နိုင်ငံတော်လုံးကဝတ်ပြုဆူတောင်းပွဲတွေကိုကက်သလစ်ခေါင်းဆောင်တွေကဖျက်သိမ်းထားပါတယ်။ဒီပုံကွဲတက်ခတ်မှုတွေကိုအစ္စလာမစ်ဆွေးရောက်သူရဲ့လက်ချက်အဖြစ်ပြောဆိုနေတာပါ။အမေရိကန်နိုင်ငံခြားရေးဌာနကလည်းအမေရိကန်နေအတွက်ခီးသွွာလာမှုလုံခြုံရေးဆိုင်ရာသတိပေးချက်ကိုလေးဆင့်သတ်မှတ်ထားရမှာသတိလင်ကနိုင်ငံခီးသွွာလာမှုသတိပေးချက်ကိုတော့အဆင့်3အဖြစ်တောက်ချာနေကတိုးမြင့်သတ်မှတ်လိုက်ပါတယ်။